မြန်မာအစိုးရကနေပထမဆုံးအကြိမ်အနေနဲ့အမေရိကန်ဒေါ်လာ 5.3 သန်းစိုက်ထည့်ပေးပြီးအမေရိကန်ဒေါ်လာ 10 သန်းထပ်ကူညီပေးမဲ့ GAVI Gavi Corp ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးထိုးရေးမဟာမိတ်အဖွဲ့နဲ့တွဲကဒီကလေးကာကွယ်ဆေးထိုးရေးအစီအစဉ်ကိုကလေးတသန်းခွဲအတွက်ရည်ရွယ်ပြီး9နှစ်တာထိုးပေးသွားမှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။အရင်တုန်းကတော့မြန်မာနိုင်ငံမှာအခုလိုလူအများကို DDP ခေါ်သုံးမျိုးဆက်ကလေးကာကွယ်ဆေးပဲထိုးပေးခဲ့ရကနေအခု Pentavalent လို့ခေါ်တဲ့9မျိုးဆက်ဆေးစထိုးပေးတာကလည်းမလူအပ်ပဲကလေးငယ်တည်ဆုံးမှုကနေအများကြီးကာကွယ်ပေးနိုင်မှာမို့မိမိကလေးတွေကိုမလွတ်တမ်းကာကွယ်ဆေးထိုးပေးဖို့အရေးကြီးတယ်လို့ဆေးတက္ကသိုလ်တက်ကကလေးကျန်းမာရေးပညာပါမောက်ခဒေါက်တာစောဝင်းကဆိုပါတယ်
။အဝယ်ရည်ရတော့ဒီကလေးရဲ့ကျန်းမာရေးမှာအများကြီးအရေးကြီးပါတယ်။ဒီကလေးယောဂရင်းနဲ့တေးပြောက်ဖြစ်ပေါ်တဲ့နှုံပေါ့လေ။အဲဒီကိုအများကြီးခြားတော်စီတဲ့အရာပေါ့နော်။အဲကြောင့်မို့မိဘတွေအနေနဲ့လည်းယူဆိုင်ပြီးတော့နော်ဘယ်ချိန်မှတော့ထိုးရမယ်။ဘယ်နေရာမှာထိုးရမယ်လို့ဟိုစုံစမ်းသိချင်ပါတ
ယ်။ဟုတ်ကဲ့ဆရာ။ဒီအသစ်၅မျိုးဆက်ဆေးမှာပါတာတွေကအရင်၃မျိုးဆက်ဆေးနဲ့ရှင်ပေါ့လေ။ပိုပြီးထိရောက်နိုင်တဲ့ပုံကိုနည်းနည်းထပ်ရှင်းပြပေးပါလားဆရာ
။ဒီကင်းတော့စုံစမ်းချက်များမေးခိုင်းပါလား။သုံးမျိုးပေါင်းထားတဲ့ကာကွယ်ဆေးကိုထိုးတယ်။သဲရောက်ပြီးကျတော့တက်တက်ထိုးတယ်ပေါ့နော်။ဒီငါးမျိုးဆက်ထဲမှာတော့ခုနစုံစမ်းချက်များမေးခိုင်းပါတယ်။ပြီးတော့ဒီသဲရောက်ပြီးပါတယ်။ပြီးလို့ရှိရင်အသစ်တစ်မျိုးဖြစ်တဲ့ခုနမေးရောက်သုံးအင်းမီယောဂကာကွယ်ဆေးပေါ့နော်။ Hemophilus influenzae F sin ပေါ့နော်။အဲဒီ bacteria တစ်မျိုးပေါ့။ဒီ bacteria ဘာဖြစ်လဲဆိုလို့ရှိရင်ခုနမေးရောက်ယောဂနဲ့သုံးအင်းမီယောဂကလေးသုံးနှစ်လောက်ကလေးတွေတဝဲလောက်မှဒီဆိုရင်းမိပြင်းပြင်းထန်ထန်ဖြစ်တဲ့ခဲမှာပိုးနှမျိုးရှိတဲ့ထဲမှာသူကတစ်မျိုးပါပါ
ဟုတ်ကဲ့ဆရာအခု9မျိုးဆက်ဆေးမှာဆေးတစ်တစ်မျိုးပါလာတဲ့အတွက်အရင်နဲ့ရှင်လိုက်လို့ရှိရင
်ညီတော်ကပုံဝန်ထုတ်ပြတာကဒီ BCG TV ပေါ့နော်ရစိုးစိုးချက်ချာမေးခိုင်းနောက်ကိုလျိုကြောစီတိုက်စီဖဲရောင်ပြီးဝက်သက်ဆိုကျွန်တော်ခုနှစ်မျိုးပဲထုတ်ပြတာပေါ့အခုကျတော့ဒီ9မျိုးဆက်ပါသွားတယ်ကိုလျိုကဆက်တိုက်မယ်ဝက်တက်ကပါမယ်ဆိုရင် PCG ကပါမယ်ဆိုတော့ရှင်းမျိုးဖြစ်သွားတဲ့သဘောပေါ့နော
်ဟုတ်ကဲ့ဆရာဒီအခုအပတ်ကနေစပြီတော့ပေါ့နော်တောက်လျှောက်ပုံမှန်ထိုးပေးသွားမယ်ဒီအစီအစဉ်ကိုဘယ်နေရာတွေမှာသွားထိုးနိုင်လဲဆရာကြီ
းဒီမြို့ကြီးတွေမှာဆိုလို့ရှိရင်ဥပမာဆိုကျွန်တော်ကလေးဆေးရုံတို့မြောက်ကလပ်ပါဆေးရုံတို့ပါလာထိုးပေးပါတယ်အဲ့လိုပဲဒီနည်းနည်းရက်ရက်မှာရှိတဲ့ဈာမကြီးဌာနတွေအကုန်လုံးလည်းဖြတ်မှာပါဒီမြို့နယ်တွေမြို့နယ်စုတွေခြေရွာတွေအထိနောက်သွားဈာမကြီးရှိတော့သူတို့ကာဝယ်သေးထိုးဖို့ကျွန်တော်ကတာဝန်ပေးရထားတော့လေခေရဆေးဦးကြီးတွေမှာမြို့နယ်ဆေးဦးတွေမှာလည်းအချိန်မှန်ထိုးပေးနေတာရှိပါဘူ
း။ဟုတ်ကဲ့ဆရာ။ဆရာတို့ရဲ့ဒီအရင်ကာကွယ်ဆေးထိုးခဲ့တဲ့အတွေ့အကြုံအရပေါ့လေ။ဘလောက်များများလွှမ်းခြုံနိုင်ပြီးတော့ဟိုဘလို့မျိုးလွတ်သွားတာတွေရောရှိခဲ့လဲဆရာ
။နိုင်ငံလုံးနေနဲ့ကြည့်တော့ရှင်တော့ချစ်စိတ်ရိုင်းလို့ကိုယ်တည်းရိုင်းလို့ရှိတာရှိရော။ဒီကလေးကြတော့လည်းဟိုတချို့လွတ်သွားတဲ့နေရာလေးလည်းရှိတော့ရှိပါ။ကျွန်တော်ကသွားဖို့ဆရာမှာသွားထိုးတယ်။ဟိုရွာကိုရောက်တယ်။ဆလာတစ်ချိန်ရောက်တယ်ပေါ့။တချို့မထိုးပြတဲ့ကလေးတွေမိဘတွေမေးကြည့်တဲ့အခါကျတော့သူကလေကုန်းထဲမှာရောက်နေတယ်ပေါ့နော်။ကျွာနဲ့နှမိုင်သုံးမဲ့ဝေးနေတယ်ပြန်မလာဘူးပေါ့အဲ့လိုမျိုးတွေရှိတာရှိပါ။အဲတချို့ဒီမြို့ပတ်ဝန်းကျင်မှာခုနောက်ပိုင်းမှာပါတွေ့ရလဲဆိုတော့မြို့ရွာတွေတိဆောက်လာတယ်ပေါ့နော်။နေပြည်တော်တို့ရန်ကုန်တို့လို့စာအုပ်တွေတိတိဆောက်တဲ့ခါကျတော့နေရနေစောက်လို့လုံသမားတွေကြောင်းရွှေ့လာတယ်ပေါ့။အဲ့လိုကြောင်းရွှေ့လာတဲ့ခါကျတော့သူကဒီမှာလိပ်စာတည်ကြမရှိဘူး။အဲ့ခါမှာမထိုးဖြစ်တဲ့ဟာမျိုးတွေကျွန်တော်တွေ့ပါလား
။ဟုတ်ကဲ့ဆရာ။ဟိုဘယ်အရွယ်တွေအဓိကထိုးတင်လဲဆရာကြီး။
နိုင်ငံလုံးတိုင်းတည်းမနိုင်နေမှာဆိုလို့တနစ်ကိုအောက်ပြီးအဓိကထားထိုးပြီးတော့ထိုးပါတယ်။ဥပမာဆိုလို့ချင်းမွေးကင်းစမှာတချို့နေရာတွေမှာမျိုးကြီးဆေးရုံတွေဆို PCG ထိုးလို့ရတယ်။ဒါမွေးကင်းစအသေးအောင်ပြီးထိုးဖို့လည်းကျွန်တော်တို့တိုက်တွန်းထားပါတယ်။ပြီးရင်နှစ်လပေါ့နော်။ရင်းတော့တစ်လခွဲမှထိုးတယ်။ခုနှစ်လမှကျွန်တော်ကဟို PCG မွေးကစားမထိုးရင်မွေးကစားအဲ့ဒီနှစ်လမှထိုးမယ်။ပြီးရင် OBB လို့ခေါ်တဲ့ Oleo ကြောသေးဆေးပေါ့နော်။ကာဝယ်ဆေးတိုက်မယ်။ပြီးရင် Pentavalent ကတော့ငါမျိုးဆက်ထိုးပါအဲ့တော့ကနလ၄လ၆လပေါ့နော်အဲ့ဒီခုနတိုင်းထိုးသွားပြီးတော့၉လမှတခါဝက်သက်ထိုးတယ်ပေါ့အဲ့ဒီဝက်သက်ကတခါသိုးရုံနဲ့ကြာချီကာကွယ်ဖို့ရောအကုန်လုံးမှလည်းမအောင်မြင်ဘူးဆိုတာတွေ့လာတယ်ဆိုတော့တနစ်ခွဲမှကျွန်တော်ဝက်သက်တခါထပ်ထိုးပါမယ်ကျွန်တော်တို့ဒီတနစ်ခွဲထိုးတာတွေကကြိုကြာကြိုကြာလုပ်တာရှိတယ်အမြဲတမ်းပုံမှန်လုပ်နေတဲ့ထဲမှာမပါဘူးပေါ့နော်ဒီလိုလိုငါးရက်ကစပြီးတော့ကျွန်တော်ကအမြဲတမ်းပုံမှန်တနစ်ခွဲအဝတ်တတူပြတော့အထူးမှဖြစ်ပါတယ်။ဒီကလေးတွေကဟိုးရင်တော့ပါဘူးတယ်ပေါ့နော်။ဒီမှာကျောင်းဝင်စားချိန်မှာပါထိုးမယ်တော့ပါ။ခုထိတော့ကျွန်တော်အဲ့ဒါကိုပုံမှန်မပါသေးပါဘ
ူး။ဟုတ်ကဲ့ဆရာ။ဒီတနစ်ခွဲအထိထိုးပြီးတဲ့အခါမှာနောက်ထပ်ဆက်ထိုးဖို့လိုသေးလားဆရာ
။တော်တော်များများတော့ဒီတနစ်ခွဲအထိထိုးပြီးရင်တော်တော်လေးကောက်ွယ်မှုရပါလိမ့်မယ်။ကျွန်တ ချွတ်နိုင်ငံတွေမှာတော့ DD လို့ခေါ်တော့ပါလိမ့်ဒီပီးရနဲ့ tetanus ဆုံးဆုံးနဲ့ tetanus ဆို၅နှစ်မှပြန်ထူတာရှိပါတယ် BCG ကျောင်းဝင်တဲ့ခါမှပြန်ထူတာရှိပါတယ်
ဟုတ်ကဲ့ဆရာအဲတချို့ပြောလို့ရှိတာပေါ့နော်ဒီကာကွယ်ဆေးထိုးမှာကိုစိုးရင်ကြကြောက်ကြတယ်ဥပမာဒီအဖျားတက်လာမှစိုးလို့တို
့ရမယ့်ကျိုးနဲ့ဖြစ်တဲ့အဖြစ်ကတော့အများကြီးကွာခြားပါဘူးအမှန်တော့ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်လို့ပေါ့လေခါကြီးကြတော့လဲယူဆမှားလေးရှိပါကာကွယ်ဆေးဆိုတာတော့ဥမာတချို့ကာကွယ်ဆေးတွေကတော့ရောဂါပိုးပြော့အောင်လုပ်ပြီးထိုးပေးတာပေါ့။ဥမာဆိုရင်စုံစုံဆိုင်ညာကာကွယ်ဆေးတို့ EV ကာကွယ်ဆေးတို့နော်။ဒါပေမဲ့ခုနောက်ပိုင်းမှာတချို့ကာကွယ်ဆေးတွေဥမာတဲရောက်ပြီဆိုလည်းဒီတဲရောက်ပြီကိုယ်ရဲ့ဗီဇတိဆောက်ပုံကို DNA နည်းပညာနဲ့ပေါ့လေ။ဒီဆောက်ပြီးတော့သူကထုတ်တာပေါ့။အဲ့ကြတော့ဘာမှအန္တရာယ်မရှိတော့ပါဘူး။ပရောမီနာတွေကတော့ခုနောက်ပိုင်းဒီကာကွယ်ဆေးတွေက technology နဲ့ဆင့်မြင့်လာတဲ့ကြောင့်မလို့ပြီးတော့အန္တရာယ်မရှိပါဘူး။အဝေးသေးထိုးနော်ကလေးကနာလာရှိမယ်အဲ့နေရာမှာဟိုရဲလာတိုင်တယ်ပေါ့ဖျားနိုင်တယ်ပေါ့နော်နောက်တစ်ခုကအလတ်ကျဖြစ်နိုင်တာတော့ဖြစ်နိုင်ပါလားဒါတော့ဖြစ်တာလည်းဖြစ်ခဲ့ပါတခါတည်းကျတော့လည်းကာကွယ်သေးထိုးတဲ့အချိန်နဲ့ကလေးကသူ့ဟာသူနေတိုင်းမကောင်းဖြစ်တာပေါ့လေတကယ်ကြောင်းနေဖြစ်တာတွေတော့သွားတိုက်ဆိုင်တတ်တယ်အဲ့ဆိုင်မျိုးတစ်ခုမှကလေးကဆုံးမသွားတယ်လို့နော်ချီလက်မတမ်းဘူးဖြစ်တဲ့ကကြတော့အဝင်းကျင်မြင်မှာတော့ဒီကာကွယ်သေးကြောင့်ဖြစ်တယ်ဆိုပြီးတော့ဆွဆဲလေးချီကြတာပေါ့ဒါပေမဲ့မနက်ကလိုက်ပြီးစစ်ဆေးကြည့်လို့ရှိရင်ဒီကာဝယ်လေးရောက်ဖြစ်တဲ့လိုလားတဲ့ဟာလေးကတော်တော်ကြီးနေရစွာပြီ
။ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ။